စစ်အာဏာသိမ်းတဲ့လောက်ရောက်ကိုစတင်တဲ့လှုပ်ရှားမှုတွေဟာအခုဆိုရင်ရန်ကုန်မန္တလေးနေပြည်တော်လိုမျိုးကြီးရွေတာမကနေရာအတော်များများမှာပါပေါ်ပေါက်လာနေသလိုဒီလှုပ်ရှားမှုမှာလူငယ်ရွေးအတန်တွေမျောမှန်းချက်တွေကိုလည်းပိုကြားလာရပါတယ်ဆန္ဒပြပွဲဒီကဖြစ်ပွားနေတဲ့ရန်ကုန်မြို့ကလှုပ်ရှားမှုတွေမှာပါဝင်နေသူလူငယ်တအုပ်ဖြစ်တဲ့ကိုရဲသိဟာကတော့ဒီအချိန်ဟာနာခတ်အတွက်ညီညီညွတ်ညွ တို့ရဝင်တိုင်းလေး PDF ကျွန်တော်တို့ဝင်ရတဲ့အနေနဲ့ကျွန်တော်ပုံကြီးကဝင်တိုင်းလေးကျူတိုင်းကအလုံးမလုပ်တော့ဝင်နေထွက်လာတာအဝင်ရပြီးတဲ့သဘောမျိုးပါပဲဒီမှာကျွန်တော်တို့လူငယ်တွေမရှိတော့ရင်ဒီအချိန်မှရှိမှာနောက်ထပ်လုံးဝမရှိတော့ဒီအချိန်မှမရှိတော့ရင်ကျွန်တော်တို့တစ်သက်လုံးရှင်ခံရလိမ့်မှာတကယ်
နိုဝင်ဘာ၈ရက်ကရွေးကောက်ပွဲမှာနိုင်ရခဲ့တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဦးဆောင်ပြီးအစိုးရအသက်ဖွဲ့စည်းရမယ့်အချိန်မှာပဲစစ်တပ်ကရွေးကောက်ပွဲလုပ်ငန်းစဉ်ကိုအကြောင်းပြအာဏာသိမ်းခဲ့တဲ့အတွက်လူထုကြားမှာမကျေနပ်မှုတွေနဲ့အတူအုံကြွားမှုတွေပေါ်ပေါက်နေတာပါ။ရန်ကုန်မြို့စတန်နာပြပွဲကကျောင်းသူတို့ကလည်းစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်အနာဂတ်မဲ့မှာစိုးရိမ်ပြီးပူးပေါင်းပါဝင်လာတာလို့ပြောပါတယ်။ဆန္ဒပြပွဲမှာလူငယ်တွေရဲ့ပါဝင်မှုတွေအားကောင်းလာတဲ့အပေါ်မှာလည်းကြေညာမိရလို့လူငယ်လှုပ်ရှားသူနောက်တော်ဦးဖြစ်တဲ့ကိုတီဟာကိုကိုကပြောပါတယ
်။လူငယ်တွေကဟိုလုံနိုင်စွမ်းနေရှိတယ်။အခွားတွေကောင်းတယ်။အဲကြောင့်လူငယ်တွေကပဲဥဆောင်ပြီးတော့ဆက်တာရအောင်လုပ်ရမယ်လို့ဒီအဲ့တော့အခုဖြီးလိုက်လို့ဆိုရင်များသောအားဖြင့်လူငယ်ရဲ့ရှိနေတာတော့ပြီးရမှာပါ။အားကြောင့်လို့လူငယ်တွေအများစုပါဝင်တဲ့လူငယ်ဆန္ဒဖော်ထုတ်ပွဲတော့ပြောလို့ရပါတယ်။
စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့နိုင်ငံဝန်ထမ်းတွေအပါအဝင်အမှုနည်းနဲ့အာဏာပြန်ဆောင်ဖို့ဆန္ဒပြကန့်ကွက်ဖို့တိုက်တွန်းမှုတွေနောက်ပိုင်းပေါ်ပေါက်လာတဲ့ဆန္ဒပြပွဲမှာတော့တက်ကြွလှုပ်ရှားသူတွေသာမကအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေကဝန်ထမ်းတွေအလို့သမားတွေလည်းပါဝင်လာကြပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။